SBS live streams and podcasts are supported by advertising.
Experience holiday cheer at Tanger Outlets with savings up to 70% off your favorite brands. From fragrances to accessories and the latest styles, discover the best gifts for everyone on your list. Save big at Nike Factory Store, Michael Kors, Under Armour, Coach, Polo Ralph Lauren, Kate Spade New York, and so many more. Unwrap the best at Tanger Outlets. Hundreds of brands, endless gifting options. Plan your trip at tanger.com.
Tenha SPS Myanmar Bai ne atu shi ni da phit par. Tenha SPS Myanmar Bai ne atu shi ni da phit par.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြတ်မြထိတ်တန့်ကွန်ပျူတာသိပ္ပံပညာရှင်များက Artificial Intelligence များလင်မြန်စွာထွန်းကားလာခြင်းနဲ့ပတ်သက်လို့စိတ်ပူပန်မှုတွေကိုဖော်ပြနေပါတယ်။လင်မြန်စွာပြောင်းလဲလာသောဤပညာဟာတကယ်လူအသက်နဲ့တူသောပုံထုများကိုထုတ်ပေးနိုင်ပြီးအွန်လိုင်းမှာလူများကိုလှည့်စားနိုင်ပါတယ်။ American သမ္မတ Donald Trump ကိုရဲတပ်ဖွဲ့ကဖမ်းဆီးခြင်းကိုသီးသီးသာသာပြသနေသည်ဟုဆိုကာ Social Media ပေါ်တွင်တင်တွေ့မှုမှဖြစ်ပါတယ်။သူတို့ဟာတကယ်ဓာတ်ပုံတွေနဲ့တူပေမဲ့လုံးဝအတုတွေဖြစ်ပါတယ်။ဤရုပ်ပုံများကို Generative Artificial Intelligenceညာရင်ညာသွေးတီထွင်ဖန်တီးမှုပုံစံဖြင့်ဖန်တီးထားတဲ့ program ကိုအသုံးပြုထားတာဖြစ်ပါတယ်။စကားလုံးတွေအနေငယ်ပေးပြီးတော့၎င်းသည်အမှုပညာလက်ရများနဲ့ဓာတ်ပုံများကိုခွဲခြားလို့မရနိုင်လူနီးပါးရှိသောပုံများကိုထုတ်လုပ်ပေးနိုင်တာဖြစ်ပါတယ်။ RMIT University မှပေါမောက်ခဒီစကားရှင်းပြထားတဲ့အတိုင်း program သည်ဆက်မှသင်ယူမှုလုပ်ငန်းစဉ်ရဲ့တစိမ့်တစ်ပိုင်းအနေဖြင့်တန်ပေါင်းများစွာသောရုပ်ပုံများနဲ့စာသားများကို scan လုပ်ပြီးဖတ်ယူခဲ့တာဖြစ်ပါတယ်
So what these tools do is that they have been trained on different data sets. So they kind of start to mimic or mirror what a human might say. They don't actually, despite the name intelligence, they're not actually really intelligent beings, but they're very good at working their way through large sets of data.
And then kind of spitting out a response. ဒါကြောင့်ဒီ data set တွေမှာလေ့ကျင့်သင်ကြားထားပြီးသားပါ။ဒါကြောင့်သူတို့ဟာလူသားတူပြောတဲ့အရာကိုအထုခိုးရန်သို့မဟုတ်ရောင်ပြန်ဟလာကြပါလေ။သူတို့ဟာအသိဉာဏ်ရှိတော်လဲအမှန်တကယ်ဉာဏ်ရည်ထက်မြက်တော်သတ္တဝါများမဟုတ်ကြတော့လေ data အစုံလင်ဖြစ်လောက်ဆောင်မှာအလွန်ကောင်းမှုပြီးတုံ့ပြန်မှုတွေကိုပေါ်ထုတ်ခြင်းမျိုးဖြစ်ပါလေလွန်ခဲ့တဲ့12လအတွင်း generative AI ကိုအသုံးပြုမှုမြင့်တက်လာခဲ့ပြီး Microsoft နဲ့ Google တို့ကဲ့သို့ဤပညာကံပဏီကြီးများက၎င်းကို search engine များနဲ့ email များကဲ့သို့သောနေ့စဉ်လူတို့အသုံးပြုသည့် app များတွင်အကောင့်တွေပေါ်ရန်ဒေါ်လာသိုင်းရာနဲ့ချီပြီးအသုံးပြုနေကြပါတယ်။ဒါပေမဲ့ဒီနည်းပညာလက်နဲ့ပြန်ဆိုင်မှုကသတိပေးနှိုးစော်တာကိုတိုးစေခဲ့ပါတယ်။ Elon Musk နဲ့ Apple co-founder Steve Wozniak ပါဝင် AI ကျွမ်းကျင်သူပညာရှင်တစ်ထောင်သည် Artificial Intelligence ဖွံ့ဖြိုးတိုးတက်မှုအတွက်6လကြာလောက်ထိချက်ချင်းရပ်ထားရန်တောင်းဆိုတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။သူတို့ရဲ့အကျိုးသက်ရောက်မှုတွေကအပြုသဘောဆောင်ပြီးသူတို့ရဲ့အနေတွေကိုစီမံခန့်ခွဲနိုင်မယ်လို့ယုံကြည်ပြီးမှသာပြန်လည်စတင်သင့်တယ်လို့သူတို့ကပြောဆိုပါတယ်။ Professor Toby Worthy New South Wales နဲ့ AI Institute မှသိပ္ပံပညာရှင်ကြီးတစ်ယောက်ဖြစ်ပါတယ်
။ But I think what's a bit troubling what worrisome at the moment is that in the competitive pressure to take advantage of these technologiesWe're seeing the companies behave with a little less responsibility than they did in the past, that they're rushing to put these tools in the hands of the public, knowing full well that there are going to be risks and there are going to be problems.
ဒါတော့ယခုချိန်မှာအနေငယ်စိတ်အနှောက်အယှက်ဖြစ်စေပြီးစိုးရိမ်စရာဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒီနည်းပညာကိုအခွင့်ကောင်းယူရန်အပြိုင်ဆိုင်ဖိအားပေးမှုတွေကမ္ပဏီများသည်ယခင်ကထက်အနည်းငယ်သာလွန်သောတာဝန်ဝတ္တရားများဖြင့်ပြုမှုဆောင်ရွက်သည်ကိုကျွန်ုပ်တို့မြင်တွေ့နေရပါသည်။ဒ ီကိရိယာတွေကိုအများသူကလက်ထဲထည့်ဖို့အပြေးလွှားလုပ်နေကြပါတယ်။အန္တရာယ်တွေရှိမယ်ပြဿနာတွေလည်းရှိနိုင်မှာဖြစ်ပါတယ်။ဤနည်းပညာရဲ့ပုံစံများသည်ဇုံတစ်ယောက်ရဲ့ခန္ဓာကိုယ်မှာမျက်နှာကို deep fake အသုံးပြုအထုခိုးနိုင်ပြီးလူအသံကိုပြန်လည်ဖန်တီးပေးနိုင်တာဖြစ်ပါတယ်။ Chat GPT ကဲ့သို့သော app များသည်ယခုအခါလူသားစကားပြောနေတဲ့ပုံစံများကိုပုံတူပွားနိုင်ပြီဖြစ်ပါတယ်။ထို့တိုးတက်မှုများသည် scam လိမ်လည်မှုများကိုပိုမိုယုံကြည်လာစေနိုင်ကြောင်းကျွမ်းကျင်သူများကသတိပေးနေပါတယ်။ Dr. Brenda Walker Munro သည် Queensland တက္ကသိုလ်မှပညာရှင်တစ်ဦးဖြစ်ပါတယ်
။ Some of the things that I've talked about have been using something like ChatGPT, which is a very conversational large language model, something that cansound like you're having a conversation with a person, and then using that to actually draft scam texts or scam emails, because, you know, we're reasonably good at picking up ones that are kind of written by people, because you look for spelling mistakes and you look for things that just don't quite seem right. AI or the kind of AI tools have the potential to actually eliminate those things.
And make it seem really cool. ChatGPT လို့မျိုးတစ်ခုခုကိုသုံးနေတာ၎င်းသည်အလွန်စကားပြောဆိုနိုင်သောကြီးမားသောဘာသာစကားပုံစံတစ်ခုဖြစ်ပြီးသင်သည်လူတဦးနှင့်စကားပြောဆိုနေသကဲ့သို့အသံထွက်နိုင်ပြီး၎င်းကိုအမှန်တကယ်လိမ်လည်မှုစာတို့များသို့မဟုတ်လိမ်လည်သည့်အီးမေးလ်များကိုရေးဆွဲရန်အတွက်၎င်းကိုအသုံးပြုခြင်းဖြစ်ပါသည်။ဘဲကြောင့်ဆိုသောသင်သည်စာလုံးပေါင်းအမှားများကိုရှာဖွေနေပြီးမှန်ကန်သည်ဟုမထင်ထားသောအရာများကိုရှာဖွေနေသောကြောင့်ကျွန်ုပ်တို့သည်လူများရေးသားသောစာများကိုကောက်နှုတ်ရာတွင်ကြိုးကြောင်းဆီလျော်စွာမှန်တယ်လို့မထင်ပါဘူး AI သို့မဟုတ် AI ကရိယာများဟာထိုအရာများကိုအမှန်တကယ်ဖယ်ရှားပြီးပုံမဆက်မှန်တဲ့ပုံပေါက်စေရန်အလားအလာတွေရှိနေပါတယ်နိုင်ငံရေးခေါင်းဆောင်တွေကိုအထုခိုးတဲ့ deep fake ဥပမာတွေရှိနေပြီးဖြစ်ပါတယ် Joe Biden.
Now, folks, before I jet off to California, I wanted to address a couple of things regarding the Silicon Valley Bank failure.
အခုလူတွေကျွန်တော်တို့ကယ်လီဖိုးနီးယားကိုမသွားခင် Silicon Valley ဘဏ်ခြားရှုံးရှင်းနဲ့ပတ်သက်ပြီးအချက်နှစ်ချက်ကိုပြောပြခြင်းပါတယ်။အသက်တကယ်ပါရာနဲ့ဒူတယ်လို့ထင်ရတဲ့ American သမ္မတ Joe Biden ရဲ့ဒီ deepfake ကဲ့သို့ပင်မဟုတ်မမှန်လောက်ချံဖန်တီးထားခြင်းဖြစ်ပါတယ်။ပမောက္ခ Kevin ကနေ့နှင်းငယ်အတွင်းArtificial intelligence ထုတ်လုပ်သည့်အကြောင်းအရာသည်အစစ်အမှန်ရုပ်ပုံများနှင့်အသံများမှခွဲခြား၍မရဟုထင်မြင်နိုင်တယ်လို့ဆိုပါတယ်
။ What these new systems allow to happen is that the imagery will be much more seamless. It will really look or be difficult to tell from a live video feed. But also things like voice print technologies, the ways we can now replicate people's voices.All of those have a great deal of potential for manipulation.
ဒီနည်းစနစ်တွေကဘာတွေဖြစ်ပေါ်လာစေနိုင်လဲ။ပုံရိပ်များသည်ပုံမှုချောမွေ့စေမည်ဖြစ်ပြီး၎င်းသည်ဓာတ်ရိုက်ဗီဒီယိုဖိုင်တစ်ခုနှင့်ခွဲခြားပြောပြရန်ခက်ခဲပါလိမ့်မယ်။ Voice print နည်းပညာတွေလိုမျိုးလူတို့ရဲ့အသံတွေကိုအခုပဲပုံတူကူးနိုင်တဲ့နည်းလမ်းတွေပါ။ဒါတွေအားလုံးဟာအများသူငါကိုခြေလှယ်ဖို့အလားအလာအများကြီးရှိနေပါတယ်။ဒါပေမဲ့ AI ကဘယ်မှာဥဆောင်နိုင်မလဲဆိုတဲ့ခိုင်လုံတဲ့စိုးရိမ်မှုတွေရှိပေမဲ့ deep fakes တွေကတော့ပကတိမပြည့်စုံသေးပါဘူး။သစ်မှာတန်တရားရှိတဲ့မျက်လုံးကိုထိမ့်သိမ့်ထားနိုင်ရင်အဆင့်နဲ့အထုကိုခွဲခြားနိုင်စေဖြစ်ကြောင်းဒေါက်တာ Given ကပြောဆိုပါတယ်
။ For the average person it's really about asking a lot of questions, trying to verify things with additional sources and then seeking external advice if you need it to really be sure.
လူတွေအပေါ်ရင်းမြစ်များနဲ့အတူအရာများကိုစီစစ်စ조사ခြင်းသည်မေးခွန်းများစွာမေးခြင်းကိစ္စဖြစ်ပါれပြီးတော့တကယ်သေးချာဖို့လိုအပ်ရင်ပြင်ပအကြံဉာဏ်ကိုရှာယူပါတောရရှိမြခင် SPS တင်ဌာနက Navin Razig ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါれခင်ဗျာ
sps.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sps.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်နေရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ
Think all soybean seed treatments are the same? That's a myth. Think seed treatments don't actually impact potential yield or ROI? Also a myth. I'm Bill Bigfoot, certified myth expert. Don't let field folklore like this prevent you from bumping up your bushels. Instead, tune into my new YouTube series called Myth or Fact, or visit syngentaus.com/mythorfact to learn more. Always read and follow label instructions.